ကမ္ဘောဒီးယားနိုင်ငံကတရုတ်တိုင်ဝမ်နားမှာဒီနေ့ဆန္ဒပြခဲ့ကြတဲ့သူတွေကိုကမ္ဘောဒီးယားလုံခြုံရေးအာဏာပိုင်တွေကလူစုခွဲနှိမ်နှင်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်တပ်ဖွဲ့တွေတိုးမြှင့်ချထားမဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးရဲတပ်ဘက်ကဆန္ဒပြတဲ့သူတချို့ကိုမေးမြန်းဖို့အတွက်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားခဏကြာပဋိပက္ခတွေဖြစ်ခဲ့ပြီးဆန္ဒပြတဲ့သူ၃ယောက်ကိုအနားမှာရှိတဲ့ရဲကားပေါ်ရဲတပ်ဖွဲ့ကဖမ်းခေါ်သွားခဲ့တယ်လို့မြန်မြန်တပ်တွေနဲ့ဒေသခံသတင်းမီဒီယာတွေကဖော်ပြပါဗျ။ဆန္ဒပြပွဲဟာခွင့်ပြုချက်မရှိဘဲလုပ်ခဲ့တဲ့အတွက်အဲ့လူတွေကိုဖမ်းဆီးထားတာဟာစစ်ဆေးမေးမြန်းဖို့ဖြစ်တယ်လို့ဖနာမင်ရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြတဲ့သူတယောက်ကတော့ Paris ငင်းငယ်ရေးသဘောတူစာချုပ်ကိုလေးစားဖို့အော်ဟစ်တောင်းဆိုခဲ့ပြီးတချို့ကတော့ကမ္ဘောဒီးယားအလံတွေကိုဝေယမ်းကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ကမ္ဘောဒီးယားနိုင်ငံကရီယမ်ရေတဲ့အခြေစိုက်စခန်းမှာတရုတ်တပ်တွေအခြေချဖို့အတွက်တရုတ်နိုင်ငံနဲ့ရှုဝတ်သဘောတူညီမှုရထားပြီးဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးကမ္ဘောဒီးယားဆူရဘက်ကတော့ထပ်တလဲလဲညှဉ်းဆန်းထားပါတယ်။ပြည်ပတပ်တွေကိုကမ္ဘောဒီးယားနိုင်ငံမှာလက်ခံထားဖို့ကနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့လည်းပြောပါတယ်။ဒီနေ့ဆန္ဒပြပွဲဟာကမ္ဘောဒီးယားနိုင်ငံပြည်တွင်းစစ်အဆုံးသတ်တဲ့ Paris ငင်းငယ်ရေးသဘောတူစာချုပ်29နှစ်ပြည့်အထိမ်းအမှတ်ဖြစ်ဖြတ်သိမ်းခံအတိုက်ခံ CNRP ပါတီကလုပ်တဲ့လူလူစုဝေးမှုရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့လည်း CNRP ဒုဥက္ကဋ္ဌဟောင်းကပြောပါတယ်ခင်ဗျာ။